ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်နဲ့ဖားပုံမြို့နယ်ချအစိုးရစစ်ကြောင်းတစ်ခုဆွဲမိုင်းနဲ့တိုက်ခိုက်ခံရတာကြောင့်တပ်မတော်အရာရှိတဦးကြာဆုံးသွားတယ်လို့တပ်မတော်ဘက်ကပြောပါတယ် KNU ကရင်အမျိုးသားအစည်းအရုံးဘက်ကတော့ဖားပုံခရိုင်တပ်မဟာ9နယ်မြေအတွင်းခွင့်ပြုချက်မရဘဲမြန်မာစစ်တပ်ကဝင်ရောက်လာတဲ့အချိန်မှာ KNU ဘက်ကထောင်ထားတဲ့မော်တော်ကားမိုင်းကိုဖောက်ခွဲတဲ့အချိန်ထိခိုက်သွားတာသာဖြစ်တဲ့အကြောင်း KNU တာဝန်ရှိသူတွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတန်တောင်ကြီးမြို့နယ်လွန်ဖပုံမြို့နယ်တွင်လမ်းကြောင်းအခြေအနေကြီးရှိဖို့လာတဲ့တပ်မတော်စစ်ကြောင်းမိုင်းဆွဲခံရပြီးတိုင်းရင်းမှုစစ်အရာရှိတူကြာဆုံးသွားတယ်လို့တောင်ပိုင်းတန်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးကျော်စုမှုကပြောပါတယ
်ဖြစ်ချက်ကကျွန်တော်တို့ရှိတဲ့ပုံမှန်လမ်းကြောင်းအတိုင်းနဲ့လမ်းကြောင်းဖြစ်တာပေါ့တဲမူအဖွဲ့သွားတဲ့အချိန်ကျတော့ဆွဲမိုင်းနဲ့တိုက်တာလေတဲမူချင်းနဲ့တဲမူကြသွားတယ်ကျွန်တော်မရှိပါဘူ
းဇန်နဝါရီလ28ရက်နေ့ညနေပိုင်းမှာတန်တောင်ကြီးမြို့နယ်လွန်ဖာပုံမြို့နယ်တွင်လမ်းကြောင်းအခြေအနေကိုကြည့်ရှုဖို့အလားသင်ယူတောင်ကြားထဲမှာဆွဲမိုင်းဆွဲခံရပြီးတော့ခမရ908တိုက်ရင်မှုဒုဗူမူကြီးအောင်ကျော်စုကြာဆုံးသွားခဲ့တယ်လို့လည်းပြောပါတယ်မိုင်းပေါက်ကွဲတဲ့နေရာဟာကရင်မျိုးရာစီယုံ KNU တပ်မ9ခြေပြုတ်ရာဒေသဖြစ်ပါတယ်အဲ့ဒီနေရာမှာအခုလိုမိုင်းခွဲခံရတယ်လို့စစ်တပ်ဘက်ကပြောပေမဲ့ KNU တပ်မ9ပြောခွင့်ရဗူမူကလည်းသူကတော့ဒီမိုင်းကိုစစ်တပ်ဘက်ကဖောက်ခွဲတာလို့ပြောပါတယ
်မြန်မာတပ်မတော်ဘက်ကပေါ့လေသူတို့ရိတ်ခါဖို့ဆိုပြီးတော့မှအဘိကံလမ်းဖောက်ဖို့ဆိုတော့တောက်တယ်ဒါပေမဲ့တတ်မငါထက်ကနေပြီးတော့မှဖြူဖြူတူဘူးလေသူတို့ကနေပြီးတော့မှခွေပြူတည်နေတယ်မြူတည်ဖြစ်စီသူတို့ကတော့လုံမှာပဲလို့သဘောကအဲ့လိုမျိုးရှိတယ်ပေါ့မှာဟိုတတ်မငါထက်ကပေါ့လေဒီသူတို့လာမဲ့လမ်းကြောင်းပေါ့မှာတတ်မညရဲ့ပစ္စတိစခန်းကျော်လို့ပြီးတော့ဒီတတ်မငါကွေထဲမှာသူရောက်လာတယ်အဲ့မှာသူ့လူတွေကိုသူ့လူကြီးယူဆိုင်တယ်နောက်ပြီးတော့တိုင်းရှိတဲ့တပ်ဖွဲ့ကိုသူတို့သွားရတယ်ဒီမိုင်းကိုသူသွားတွေ့သွားတယ်တမန်ငါဖက်ကအဲ့ဒီထောင်ကနေကမိုင်းကိုသူတို့ကဖောက်ခွဲပြစ်တယ်လေအဲ့ဒီအောက်ခွဲကြောင့်သူတို့ပြန်ပြီးတော့ကျလို့မျိုးဒီတမန်ငါဖက်ကနေပြီးတော့ဆွဲမိုင်းနဲ့သွားဆွဲရမဟုတ်ဘူးနော်စီစုံတာက2ယောက်ဟိုတိုင်ရရတာက1ယောက်တဲ့
ဖာပုံခရံတမန်ငါဒေတာအတွင်းမှာတမတော်ကနေလမ်းဖောက်လို့မှုဖြစ်စဉ်တွေကြောင့်ဒေတာအခြေပြုနေတဲ့ KNU တပ်ဖွဲ့တွေနဲ့မကြာခဏဆူတူလို့တိုက်ပွဲဖြစ်ပွားနေတာပါဘူမူကြီးကျော်စုမှုကတော့အခုလိုမိုင်းခွဲခံရမှုနဲ့ပတ်သက်လို့တမတော်အနေနဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GMCU နဲ့ KNUC ကန့်ကွက်စာတွေပို့ထားတယ်လို့ပြောပါတယ်။အ
စီအထူးထားတာပဲအစီအတိုင်းလိုက်တာပေါ့ကျွန်တော်တို့ကဒီအဝေးကန့်ကွက်တာတွေကြာပြီးကျွန်တော်တို့ချက်လုပ်သွားမယ်လို့
အခုလိုတိုက်ပွဲတွေဖြစ်ပွားနေရတာဟာတမတော်ဘက်က NCU ကိုအကြောင်းပြုပြီးကစားကွက်ရွှေ့နေတာလို့ KNU ဘက်ကစွပ်စွဲနေတယ်လို့ငြိမ်းချမ်းရေးအတွက်တမတော်ကတည်တည်ကြဲကြဲလုတ်ကန်ချင်းစိတ်မရှိဘူးလို့လည်းပြောပါတယ်။
တကယ်လည်းတွေ့မှာလည်းတတ်မတော်ကရေရည်ကြီးဆုံးဆွေးနွေးတဲ့နေရာမှာရောတတ်နေရခါထားတဲ့နေရာမှာရောသူကစိတ်ပြီးတော့ဒီစိုက်မမပေါ့လေဒီစူးစားလှုပ်ဆောင်မှုကြတော့သူတို့လည်းဆန္ဒတလောက်မရှိဘူးလို့လက်တွေ့မှာလည်းပဲအဲ့လိုမျိုးအဖြစ်ကပေါ်လာတယ်ဒီမှာတဲ့ဒီနယ်ပေါ့စုပြည်တော်စုဆက်တွေပြည်တော်စုကိုဆွေးနွေးဖို့ကြတော့သူတို့မလိုလားဘူးအဲ့လိုမျိုးဖြစ်နေတယ
်ဒါကတော့ KNU တပ်မှ9ပြောခွေရဗိုလ်မှူးကလည်းသူပြောဆိုခဲ့တာပါမြန်မာစစ်တပ်နဲ့ KNU နှစ်ဖက်စလုံးဟာသူ့ဖက်ကိုယ့်ဖက် NCA ကိုချိုးဖောက်နေကြောင်းအပြန်အလှန်ဆွတ်ဆွဲနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေတုန်းကလည်းတပ်မှ9တပ်စခန်းကိုမြန်မာစစ်တပ်ဘက်ကမောင်းတူမဲ့ဒရုန်းယာဉ်တွေနဲ့ထောက်လှမ်းနေတယ်လို့ပြောဆိုပြီး KNU ဘက်ကနေကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GNCF ကိုကန့်ကွက်စာပေးပို့ထားပါတယ်တမရဘက်ကတော့စစ်ရေးအတွက်ဒရုန်းလှုပ်တင်တာမဟုတ်ပဲဒေတာလုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေတက်တာအသုံးပြုတာလို့ဖြေရှင်းချက်ပေးထားပါတယ်။ဖာပုံခရံဘက်မှာတမရဘက်ကနေလမ်းဖောက်လို့မှုကြောင့်2018ခုနှစ်မလပါရမပတ်မှာ KNU တပ်မှ9တပ်ဖွဲ့နဲ့တမရတို့ကြားစစ်ရေးသိမ်းမှခဲ့တယ်လို့လယ်မှုဘလော့ဒေတာခန့်ဆယ်ရွာကရွာသား2000ကျော်ရွာကနေတင်းချောင်းနေခဲ့ကြရပါတယ်။တမရော်နဲ့ကရင်မျိုးရာစီယုံ KNU ကြားအခြေအနေသိမ်းမှနေမှုအပေါ်မှာနှစ်ဖက်တာဝန်ရှိသူတွေကလည်းညှိနှိုင်းဖြေရှာကြပေမဲ့ဒီကနေ့ထိပြည်လည်မှုမရရှိသေးပါဘူး။ကရင်မျိုးရာစီယုံ KNU ဟာမြန်မာအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးသူထားတဲ့ကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်ခင်ဗျာ။